2016 American သမ္မတရွေးကောက်ပွဲကိုရုရှားဝင်နှောက်ယှက်ခံမှုရှိမရှိစုံစမ်းမှုကိုကြီးကြပ်တဲ့ဒုတိယရှေ့နေချုပ် Rod Rosenstein ဇာတုကနေနှုတ်ထွက်ဖို့ပြင်ဆင်နေပါတယ်။ရှေ့နေချုပ်တဲ့တာဝန်ထမ်းဆောင်ပြီဆိုရင်တော့ဒုတိယရှေ့နေချုပ် Rosenstein ဇာတုကနေနှုတ်ထွက်မှာဖြစ်ပါတယ်။ရွေးကောက်ပွဲလုံးက Donald Trump အနိုင်ရအောင်လို့ Trump စီယုံလှူချသူတွေရုရှားနဲ့ပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုကို FBI အကြီးအကဲဟာ Robert Mueller ကဥဆောင်စုံစမ်းဖို့တာဝန်ပေးခဲ့တဲ့ဒုတိယရှေ့နေချုပ် Rosenstein အပေါ်သမ္မတ Trump ကမကြခဏဆိုသလိုတိုက်ခိုက်ပြောဆိုလို့ရှိပါတယ်။ဒီ Rosenstein အပါဝင်သမ္မတမကျေနပ်ဖူးလို့ယူဆရသူတော်တော်များများအချင်းခံနေရောက်နေသလိုလှုပ်ထားတဲ့ဓာတ်ပုံကိုသမ္မတကတွေ့တာပေါ်မှာတင်ခဲ့တဲ့အထိတိုက်ခိုက်ခဲ့ပြီးမြဲဒုရှိနေချုပ်ကတော့ယာတုကနေဖယ်ရှားခြင်းမရှိပါဘူး။ရုရှားပတ်သက်မှုရှိမရှိစုံစမ်းမှုမှာဝန်မပါဘဲဒေးဖယ်နေခဲ့တဲ့အရင်ရှိနေချုပ် Jeff Sessions ကတော့သမ္မတကယာတုကနေဖယ်ရှားခဲ့တာပါ။ရှိနေချုပ်တဲ့အဖြစ်သမ္မတရွေးချယ်ထားတဲ့ William Barr ကိုအထက်လွှတ်တော်ကအတည်ပြုပြီးသွားရင်တော့သူရာထူးကနေပြီးတော့နှုတ်ထွက်တော်မယ်လို့ Mr. Rosenstein အင်ဂျီရောကိုပြောထားပြီးဒီလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်။တရားရေးဌာနရဲ့ဒုတိယရှေ့နေချုပ်တာဝန်ကို2018ခုနှစ်မှာတာဝန်ယူခဲ့တဲ့ Rod Rosenstein ဟာအစိုးရရှေ့နေအဖြစ်နဲ့တောက်လျှောက်တာဝန်ထမ်းဆောင်လာခဲ့သူဖြစ်ပါတယ်။